ကဘာကြီးပုံရိပ်လာမှုကိုထိန်းချုပ်ရေးကြီးမားချက်ကိုဆက်လက်ထိန်းသိမ်းထားဖို့နိုင်ငံပေါင်းများအခြေတင်ဆွေးနွေးပြီးစနေနေ့ကသဘောတူခဲ့ကြပြီမဲ့ကြောင်မီးသွေးအသုံးပြုမှုနဲ့ပတ်သက်လို့တော့နောက်ဆုံးအချိန်ကြာမှာရှော့ချသတ်မှတ်လိုက်ပါတယ်။ဖန်လွေတန်းဝေထောက်လွှတ်မှုမှာတခုတည်းသောအဓိကအရင်းမြစ်ဖြစ်တဲ့ကြောင်မီးသွေးစွန့်အင်ရက်စားရေးအစားရှော့ချရေးဆိုတာနဲ့အစားထိုးဖို့အိန္ဒိယရဲ့အစိုးပြုချက်အရပြောင်းလဲလိုက်တာကိုအကြီးအကျယ်စိတ်ကြရာကြောင်းကျွန်းနိုင်ငံငယ်တွေအပါအဝင်နိုင်ငံအတော်များများကပြောပါတယ်။ Scotland Glasgow မှာဒရင်းပတ်ကြောင့်ချင်ပါတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံနောက်ဆုံးရဲ့အစောပိုင်းမှာသဘောတူညီချက်တစ်ခုမြန်မြန်ဆန်ဆန်ထွက်ပေါ်လာတဲ့ကိစ္စကိုနိုင်ငံတွေမကြည့်မနဲ့ဖြစ်ခဲ့ကြပြီမဲ့လေ။ဘာသဘောတူညီချက်မှမရတာထက်ဆိုင်ရင်တော့အခုသဘောတူညီချက်ကကောင်းပါတယ်လို့လည်းပြောပါတယ်။ကောင်းပြီတဲ့ညာပတ်သက်ပြီးအသုံးအနှုန်းကိုနောက်ဆုံးအချိန်ကပ်ပြီးပြောင်းလဲလိုက်တာကစီမီစီကနဲ့မကိုက်ညီဘူးဆိုပြီးဆွစ်ဇာလန်နဲ့မက္ဆီကိုကိုယ်စားလှယ်တွေကပြောဆိုကြပါတယ်။ဒါပေမဲ့လည်းဒီနီးလန်းကလွဲလို့ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။ဒီလိုပြောင်းလဲလိုက်တာကြောင့်စက်မှုခေတ်မတိုင်ခင်ကာလကအပူချိန်ထက်1.5ဒီဂရီစင်တီဂရိတ်အထိကမ္ဘာကြီးပုံနှိမ်မှုကိုထိန်းထားရေးဆိုရဲနိုင်ငံတကာရဲ့ရည်မှန်းချက်ကိုပြည့်မီဖို့ပိုပြီးတော့ခက်ခဲသွားစေမယ်လို့လည်းဆွစ်ဇာလန်သဘာဝပတ်ဝန်းကျင်ဆိုင်ရာဝန်ကြီးကပြောပါတယ်ရှင်။